ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေတိကျစွာသိရှိနိုင်ရေးအတွက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းစုံစမ်းဖို့နဲ့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ EU ဥရောပပါလီမန်အမတ်တွေကနေပြည်တော်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံကပြန်လည်မထွက်ခွာခွင့်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုစော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါ
စကံပြင်းနေမြောက်ပိုင်းဘူတီတော်မောင်တော်ဒေတာမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်တွေတိုက်နှစ်ချီထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာဖို့အီတလီနိုင်ငံကိုစားပြုဥရောပပါလီမန်လွှတ်တော်အမတ်မစ္စတာပီယက်အန်တိုနီယိုပန်ဇာရီဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကရောက်လာခဲ့ကြတာပါသူတို့ရဲ့၅ရက်ကြာခီးစဉ်အတွင်းရခိုင်ပြည်နယ်မှာမြန်မာအစိုးရကဆောင်ရွက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေကိုလေ့လာခဲ့ကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စစ်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ကြတာပါမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်သူတို့ခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အချက်အလက်တွေအစိုးရကိုအသိပေးလိုတဲ့အချက်အလက်တွေကိုနေပြည်တော်မှာဒီကနေ့ညနေပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာရခိုင်အရေးအတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့လိုအပ်ကြောင်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပီယက်အန်တိုနီယိုပန်ဇာရီကဘာသာပြန်ကားတစ်ဆင့်အခုလိုပြောကြားခဲ့ပါတယ်
။ဆက်ခါတလဲနဲ့မြစ်တရက်ခံတောင်းဆိုနေတဲ့ကာလတစ်ခုရှိပါတယ်။အဲ့ဒါကဘာလဲဆိုတော့ကတော့ Independent Investigation လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးတော့ရခိုင်မှာဖြစ်တဲ့ခဲ့အဖြစ်အပျက်တွေကိုအချက်အလက်အမှန်တွေနဲ့သက်တည်အထောက်အထားအဖြစ်တင်ပြပေးနိုင်ဖို့ပဲဖြစ်ပါတယ်။ဒီလိုကျွန်တော်တို့လေပတ်ကြည့်ရှုပြီးရဲ့အခါမှာကျွန်တော်တို့ကျမတို့ချမှတ်မယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်ရွယ်ဘောတရားများဥပဒေများမြန်မာနိုင်ငံသားများကိုထိခိုက်မျက်နှာစေမှာမဟုတ်ပဲနဲ့ဒီလုပ်ရက်တွေကျူးလွန်ခဲ့တဲ့ပုဂ္ဂိုလ်များအဖွဲ့အစည်းများကိုတော့တည်ဆတ်ကြည့်ရွယ်သတ်မှတ်ပြီးတော့ထိုက်တင်တဲ့နှုတ်ဆက်တွေလှုပ်ဆောင်မှုတချို့လှုပ်ဆောင်ပါမှာဖြစ်ပါ
အပြင်ရခိုင်ပြည်နယ်အတွင်းကတချို့ကိုနိုင်ငံသားဖြစ်ခွင့်ပြုရေးကိစ္စမှာအဟံအတားဖြစ်နေတယ်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေနဲ့ပတ်သက်လို့လည်းသူကဘာသာပြန်ကားတစ်ဆင့်အခုလိုဆက်ပြောခဲ့ပါတယ
်။1982နိုင်ငံသားဥပဒေကနိုင်ငံ내လူစုတရက်ပေါ်ထွက်လာဖန်တီးခဲ့ပါတယ်။အဲဒီတော့ဒီနိုင်ငံ내လူစုတရက်သူတို့ရဲ့ကိုယ်ပိုင်ဝိသေသလက္ခဏာအဖြစ် identity အဖြစ်နိုင်ငံသားဖြစ်ခွင့်ပေးတဲ့နေကျွန်တော်တို့အနေနဲ့ယူဆတာ။ဒါပြီးတော့ခါကြတော့ဒီမှာဘသူကလူများစုဘသူကလူများစုဆိုပြီးတော့ခွဲခြားသိနိုင်ဖို့ဆိုတာလိုအပ်တယ်ဆိုတာသိပါမယ်။ဒီအချက်အတွက်အကြောင်းနဲ့ကျွန်တော်တို့ဟာလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မတီတရက်ဖွဲ့ပြီးတော့စုံစမ်းစစ်ဆေးခွင့်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။Independent Investigation Committee ဖွဲ့စည်းပေးဖို့တရားအကြောင်းကိုကျွန်တော်တို့တောင်းဆိုရခြင်းဖြစ်ပါတ
ယ်။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာဗက်လိုက်မှုမရှိဘဲဖြစ်စဉ်ကိုမှန်မှန်ကန်ကန်သိရှိနိုင်ဖို့ဖြစ်တဲ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုကူညီထောက်ပံ့ပေးဖို့လည်းဖြစ်ကြောင်းဒါကြောင့်လည်း EU အနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့ပြီးဖြစ်ကြောင်းဒီခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့နှက်ဆက်ဆံရေးကိုမထိပါစေလို့ကြောင်းလည်းမစ္စတာပန်ဇာရီကပြောပါတယ်။ဒါအပြင်ဒီကိုယ်စားလှယ်အဖွဲ့အနေနဲ့ EU နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအပေါ်အဆုံးအဖြတ်တစ်စုံတရာပေးဖို့အတွက်လာရောက်ခြင်းမဟုတ်ဘဲမြန်မာနိုင်ငံကအခြေအနေတွေကိုလာရောက်လေ့လာရုံတက်တက်သာဖြစ်ကြောင်းနှစ်ဖက်ဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမြန်မာအစိုးရနဲ့ဥရောပပါလီမန်တို့ကသာအဆုံးအဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းသူတို့တွားကျင်တဲ့နေရာတိုင်းကိုတွားခွင့်မရတာနဲ့တွေးသင့်တဲ့သူအလုံးကိုတွေးခွင့်မရခဲ့တဲ့အပေါ်စိတ်ပြက်မိကြောင်းကိုယ်စားလှယ်အဖွဲ့ဝင်အမျိုးသမီးတူကဘာသာပြန်ကားတစ်ဆင့်အခုပြောကြားခဲ့ပါတယ်။ဒီမိုကရေစီလူ့ဘောင်အဖွဲ့အစည်းမှာသတင်းမီဒီယာရဲ့အရေးပါမှုနဲ့ပတ်သက်လို့လည်းအဖွဲ့ခေါင်းဆောင်မစ္စတာပန်ဇာရီကထည့်သွင်းပြောကြားခဲ့ပါတယ်။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးမကြာခင်မှာနေပြည်တော်ကတစ်ဆင့်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာကြမှာဖြစ်ပါတယ်ခင်ဗျာ။